ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီအေးအေးခံထားရတဲ့11 media ကသတင်းတောက်3ဦးကိုဒီကနေ့တာမွေမြို့နယ်တရားရုံးကအာမခံချက်ပေးပြီးပြန်လွှတ်ပေးလိုက်ပါတယ်ဒီလိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဟာတိုးတက်မှုဖြစ်တယ်လို့အကျိုးဆောင်ရှေ့နေကပြောပေမဲ့သတင်းမီဒီယာဥပဒေနဲ့မဟုတ်ပဲဆက်ပြီးတရားစွဲဆိုတာတွေအမှုပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ် VOA သတင်းတောက်မမ်မီခရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
တရင်တော့တယောက်စီကိုမြမကြံွေသိန်း100စီနဲ့အာမခံပေးပြီးပြန်လွတ်ဖို့တာမွေမြို့နယ်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာပါဒါပေမဲ့လေရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်အရာအမှုကိုဆက်ပြီးရင်ဆိုင်ရအောင်မှဖြစ်ပါတယ်အာမခံနဲ့ပြန်လွတ်လာတဲ့တရင်တော့တွေကတော့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဘဏ္ဍာရေးစီမံခန့်ခွဲမှုအပေါ်ဝေဖန်ရေးသားချက်တွေဟာတရင်အချက်အလက်အမှန်ကိုအခြေခံပြီးရေးသားထားတာကြောင့်အမှုကိုဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါတယ်ပြန်လည်လွတ်မြောက်လာတဲ့သတင်းအယ်ဒီတာကိုကျော်စောလင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့ကအမှုနဲ့ပတ်သက်လို့အခုလိုပြောသွားတာပါ
Eleven
မီဒီယာကသတင်းတောက်တွေတရားဆွဲဆိုတဲ့အမှုမှာသတင်းမီဒီယာအကောင့်ကြီးနဲ့အရင်ဆုံးညှိနှိုင်းဖို့နိုင်ငံတော်သမ္မတကအောက်တိုဘာ18ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ထားပါတယ်။သတင်းမီဒီယာအကောင့်ကြီးဘက်ကလက်ရှိဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာဆက်လက်ညှိနှိုင်းဆောင်ရွက်ပေးမယ်လို့ရန်ကုန်တိုင်းအစိုးရကိုပြောဆိုထားပြီးရန်ကုန်တိုင်းအစိုးရဘက်ကလည်း11 media ဘက်ကတောင်းပန်ရမယ်ဆိုပြီးသတင်းမီဒီယာအကောင့်ကြီးကိုပြန်လည်ပြောဆိုထားပါတယ်။ဘာပဲဖြစ်ဖြစ်အခုလိုသတင်းတောက်တွေကိုအာမခံနဲ့လွှတ်ပေးလိုက်တာဟာတိုးတက်မှုတစ်ခုပဲလို့သတင်းတောက်တွေရဲ့အကျိုးဆောင်ဦးကြည်မြင့်ကတော့ပြောပါတယ
်သတင်းတောက်တွေကို350တာနှစ်ဦးစီနဲ့အားလုံး3ယောက်သလုံးကအာမခံပေးတယ်နော်ပေးတဲ့နေရာမှာအဲဟိုတရားမျှတဆိုတာနဲ့ဆရာတို့လျှောက်လာမှာပေါ်ပြထားတဲ့အချက်တွေကိုလက်ခံပြီးတော့ဒါတော့တရားပေးခဲ့တယ်အဲ့လိုပြောခြင်းအပြင်ဆရာတို့အမတန်ဝန်းတာတယ်တရားဗီဒီယိုလည်းအလုံးဝိုင်းလက်ကုတ်တီးရတယ်ပေါ့ဒါမလို့ဒီနေ့တခုဝင်းနေစရာကောင်းတာပါလဲဆိုတော့တမရရဲ့ညွန်ကြွားလွာပြောရမှာတော့ဒီအရအဆိုရဆိုလို့ရှိရင်ဒီအမှုကိုဒေမီဒီယာဥပဒေနဲ့ပဲ21 22 23နေတယ်ပဲအေးယူဆိုပြီးတော့ရန်ကုန်တိုင်းအစိုးရညွန်ကြားခဲ့တယ်အဲ့ဒီညွန်ကြားချက်အရဆိုဒီနေ့မှာရန်ကုန်တိုင်းအစိုးရဘက်ကနေပြီးတော့အမှုကိုရုပ်သိမ်းလွာတင်ရမယ်တမရကတော့ဒီလိုပြောတယ်ဒေမီယာဥပဒေနဲ့ပဲအေးယူပါလို့ပြောတယ်ဒီဘက်ကဟာရုပ်မပေးဘူးဆိုတော့အားပြေတော့တော့ဆီတော့တမရကပြောတဲ့ဟာကိုတော့လိုက်နာရမရောက်သေးဘူးဆိုတော့အတိအကျထင်ရှားတယ်ဒ
ါဒီကနေ့သတင်းတော့တွေကိုကြားနာစစ်ဆေးရမှာတရားဆွဲဆိုထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ညွှန်ကြားရေးမှူးဟာကျမ်းမာရေးအကြောင်းပြချက်နဲ့လာရောက်နိုင်ခြင်းမရှိပါဘူးဒီအမှုကိုလာမယ့်နိုဝင်ဘာ9ရက်နေ့တာမွေတရားရုံးမှာထပ်မံကြားနာစစ်ဆေးသွားမှာဖြစ်ပါရဲ့ရှင်